ဒီမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာပေါ့နော်ဒီပြဿနာကိုလက်ရှိအစိုးရနဲ့ပြီးတော့ဘယ်လိုဖြေရှင်းသင့်တယ်လဲဆိုတဲ့အကြောင်းစင်နဲ့ကျွန်တော်တို့ဆွေးနွေးသွားဖို့ရည်ရထားပါတယ်။အပ္ပမအောင်ပေါ့နော်မြန်မာနိုင်ငံဆိုလို့ရှိရင်အခုနိုင်ငံတကာရဲ့ဖိအားတွေအများကြီးပြေတာခံနေရပါတယ်ဒီလက်ရှိအစိုးရအနေနဲ့ဘယ်ဖိအားပေးတာခံရတဲ့ပြင်ဖြေရင်းမှာလဲပေါ့နော်ဒီကဟိုရင်တောင်ဘုံနေရဆိုတောင်ရင်းကြီးမှာပေါ့နော်တောင်ရင်းကြီးမှာဆိုလို့ရှိရင်စုပ်မှုတွေဖြစ်တယ်ဒီရဲ့ဟိုနည်းနည်းဟိုမငိမ့်မသက်တွေဖြစ်တာပေါ့နော်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်လက်ရှိအစိုးရဘယ်လိုဖြေရှင်းတဲ့တယ်လဲဆိုတော့ဥပမာဆိုပထမဆုံးစာပြုတ်ပြပေးပါရှင
်ကျွန်တော်တို့ဒီခုဝီရောင်မောင်တော်ဒေတာမှာဖြစ်လာတဲ့ပြဿနာတွေနဲ့ပတ်သက်လို့ရှိရင်နိုင်ငံတကာရဲ့ကြီးမြင့်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကဒီအဖြစ်မှန်တွေကိုပြန်လဲရှင်းလင်းဖို့လိုပါတယ်ဆိုတော့နိုင်ငံတကာကြည့်မြင်တဲ့အခါမှာဒီဒေသမှာရှိတဲ့ဘင်္ဂလီမွတ်စလင်တွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်ပြီးအများအားပြောလို့ရှိတယ်။ဒါမဲ့သူတို့အများအားမေ့လျော့နေတာဒီဘူးရီတော်မောင်တော်ဒေသမှာရှိတဲ့ရခိုင်တိုင်းရင်းသားဒေသခံတွေပတ်သက်ပြီးမေ့လျော့နေ။အဲ့တော့ကျွန်တော်ကပြဿနာတစ်ခုကြည့်ရင်ဒီဘင်္ဂလီမွတ်စလင်တွေမှာအခွင့်အရေးနော်သူတို့လူခွင့်လိုအပ်တယ်ဆိုတာကျွန်တော်ငင်းစရာကြောင်းမရှိဘူး။ဒါမဲ့အလားတူပဲဒီဒေသမှာလူနည်းစုဖြစ်နေတဲ့ဒီခိုင်တိုင်းရင်းသားတွေမှာလည်းသူတို့ရဲ့အခွင့်အရေးတွေရောက်လိုအပ်တယ်ဆိုတာကျွန်တော်ကြည့်ဖို့လိုအပ်ပါတယ်။အဲ့တော့အာဆာအဖွဲ့တက်ခဲမှုတွေစခန်း30လောက်ကိုတကယ်နဲ့တက်ခဲပြီးတော့တိုင်းရင်းသားကြီးရွာတွေကိုတက်ခဲခံတယ်တိုင်းရင်းသားတွေလည်းကြောက်လန့်ပြီးမနေရကြဘူး။အခုတိုင်းရင်းသားကြီးမောင်းတော်ထဲမှာဆို3000လောက်ကကျွန်တော်ထင်တယ်2000 6000လောက်ကထွက်ပြေးနေရပြီ။မနေရကြဘူး။လူမျိုးရေးဆောင်ရွက်ပြည်မင်းတင်ရကြဘူး။ပြည်ရင်မှုပြပြပါတယ်။အဲ့တော့ဒါဒီပြဿနာအရင်ကအာဆာကျန်းဖက်သမားတွေဖြစ်တယ်ဆိုတာကိုကျွန်တော်တို့ကပြောဖို့လိုတယ်
ဒီလို
နော်အဲ့တော့ပြောဖို့လိုတယ်အဲ့တော့ဒီအရင်းငံဒါဖြစ်တယ်ဆိုတာကိုအတိအမှပြုပြီးအောက်မှာကျွန်တော်တို့ကဒီဘင်္ဂလီတွေနဲ့မွတ်စလင်တွေနဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ပြောဖို့လိုတယ်နောက်တစ်ခုကအခုပြောနေတာကနိုင်ငံတကာတချို့ပြောနေတာဒီဘင်္ဂလီမွတ်စလင်တွေအတွက်အန္တရာယ်ကင်းတဲ့ဇုံတစ်ခုသတ်မှတ်ပေးဖို့လိုအပ်တယ်ဆိုတာကျွန်တော်ထင်တာတော့အခြေခံမူအရမှားရွေးနေတယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမတူတဲ့ဘာသာဝင်တွေအတူကရှင်ပဲနေတာရင်းဖြစ်တယ်ဒီနေရာမှာဘင်္ဂလီမွတ်စလင်တွေရောကျန်တဲ့ဘာသာဝင်တွေရောရခိုင်တိုင်းရင်းသားဘာသာဝင်တွေရောကျွန်တော်ဗုဒ္ဓဘာသာရှိတယ်ကျွန်တော်တို့ခရစ်ယာန်တွေရှိတယ်သူတို့အရှင်အတူတကွာဒီသစ်သစ်နဲ့နဲ့ရှင်လွဲနေတဲ့မူဝါဒနဲ့ကွဲလွဲနေတယ်အဲ့တော့ကျွန်တော်တို့နိုင်ငံတကာကိုပြောဖို့လိုတာဘင်္ဂလီမွတ်စလင်တွေအတွက်ညှက်တာမှုလို့သလိုရခိုင်တိုင်းရင်းသားတွေကညှက်တာမှုလည်းလိုအပ်တယ်အဲ့တစ်ဖက်ဖက်ကိုစောင်းတိမ်းဆောင်းမှုရှိနေရင်ကျွန်တော်တို့ကဒီပြဿနာမဖြေရှင်းနိုင်ဘူးဆိုတော့နိုင်ငံတကာကိုကျွန်တော်တို့ကပြောပြဖို့လိုမယ်ထင်ပါတယ်
ဒီလိုမျိုးနိုင်ငံတကာကိုဒါမျိုးတွေသိစေဖို့အတွက်ကအစိုးရအနေနဲ့အဓိကတာဝန်ယူပြီးလုပ်ရမှာပေါ့နော်အစိုးရအနေနဲ့နောက်ပဒင်းဌာနတွေမှာလည်းတာဝန်ရှိရမှာဆိုတော့ကျွန်မသိတာကဒီရခိုင်ကိစ္စပေါ်လာတဲ့အခါမှာဖြေရှင်းဖို့ဆိုပြီးတော့ဒီကအတိုက်ခံပါတီရောနောက်ပါတီတော်တော်များများအပြင်ပေါ့နော်ဟိုဆက်တော်တွေမှာတင်ကြပါတယ်ဒီကကာလုံခေါ်ပေးဖို့ကိစ္စဆိုပြီးတော့နော်ဒါမျိုးကကာလုံဖြေရှင်းမှရမယ်ဆိုပြီးတော့သူကဟိုတောင်းဆိုတာတွေတော်တော်များပါတယ်ဒါမဲ့ဆက်တော်မှာလက်မခံဘူးပေါ့နော်ဒါသမရဟိုကိစ္စမဆိုကာလုံခေါ်တာနဲ့ပတ်သက်ပြီးတော့နော်ဒါတော့ရမယ်လေးနည်းနည်းပြောပြပေးပါဒါမျိုးကဖြစ်တယ်လားမဖြစ်တယ်လားပေါ့နော်ဒီကဖြေရှင်းတဲ့အခါမှာဒါအဓိကကြတာမကြဘူးလားပေါ့နော
်အစိုးရလွတ်တော်တက်မတော့အနေနဲ့နော်ကျွန်တော်တို့ဒီဘက်ကတိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေနော်တိုင်းရင်းသားခေါင်းဆောင်တွေအဲဥပမာအားဖြင့်ပေါ့လေဥပမာလက်ရှိကျွန်တော်တို့ရခိုင်မှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဟလာဒီရခိုင်နိုင်ငံရေးခေါင်းဆောင်တွေနဲ့ဟလာတွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်နောက်ပြီးတော့ရခိုင်မှာရှိတဲ့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်နောက်ပြီးတော့ရခိုင်မှာရှိတဲ့ပေါ့လေပညာရှင်တွေပေါ့ကျွန်တော်တို့ဥပမာဟိုအသိပညာရှင်တွေအတတ်ပညာရှင်တွေဒါသူတို့နဲ့လည်းပဲတွေ့ဆုံဆွေးနွေးပြီးတော့သူတို့တွေရဲ့အပန်တွေကိုကြည့်ကြည့်ပြတ်ပြတ်နားထောင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုပဲကျွန်တော်အမြင်အားဖြင့်ပေါ့လေဒီနိုင်ငံတော်အဆင့်မှာပြောမယ်ဆိုရင်လည်းပဲအဲကျွန်တော်တို့အနေနဲ့ဒီအမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီဟလာအစည်းအဝေးပုံစံမျိုးကိုလည်းအထက်သွင်းစဉ်းစားတဲ့နယ်လို့ကျွန်တော်ကမြင်တယ်ဒါမဲ့ကျွန်တော်ရဲ့စဉ်းစားပုံကကြတော့ဘာလဲဆိုတော့ဒီလက်ရှိဖြစ်နေတဲ့ပြိပက္ခတွေအားလုံးရဲ့နော်ဟိုအဓိကနော်ဖြစ်စေတဲ့အကြောင်းရင်းတစ်ခုဟာကျွန်တော်တို့နိုင်ငံမှာဒီအရက်ဖက်နဲ့စစ်ဖက်အကြားဆက်ဆံရေးမှာကွာဟမှုတွေကြည့်မားတဲ့အတွက်ကြောင့်လို့ကျွန်တော်ကမြင်တယ်အဲ့ဒီတော့ဒီရပ်ဖက်နဲ့စစ်ဖက်ကြားဆက်ဆံရေးကွာဟမှုတွေကိုတတ်နိုင်သမျှကြီးမြောင်းသွားအောင်ကျွန်တော်တို့ဟာနော်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနော်ဟိုပလက်ဖောင်းတစ်ခုအနေနဲ့နော်နိုင်ငံရေးပလက်ဖောင်းတစ်ခုအနေနဲ့တွန်းလာနိုင်မယ်ဆိုရင်ဒီကောင်စီမှာဟလာရပ်ဖက်ခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေတွဲဆုံဆွေးနွေးမယ်ကျွန်တော်တို့တိုင်းပြည်မှာကြုံတွေ့နေရတဲ့ပြဿနာတွေကိုအခြေခြေပြတ်ပြတ်နဲ့အကျိတ်နဲ့ဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်နိုင်မယ်ဆိုရင် ကျွန်တော်မြင်တာတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်လည်းပဲအများကြီးအကျိုးရှိနိုင်တယ်လို့ကျွန်တော်မြင်တယ်
ကျွန်တော်ကုလသမဂ္ဂကနေမှုချုပ်ဟောင်းပေါ့နော်မစ္စတာကိုဖီအာနန်ကိုဒီကနိုင်ငံတော်အစိုးရနဲ့ပြောဒီကိစ္စဖြေရှင်းဖို့ပေါ့နော်ဘယ်လိုလုပ်ရမလဲဆိုတော့အကြံပေးဖို့ဟောပြောထားပါတယ်ပြောထားတဲ့ကိစ္စမှာမစ္စတာကိုဖီအာနန်လည်းအကြံပေးသွားပါတယ်ဆောစောဥမ္မောင်ဆိုပြောတဲ့ထရားလို့ပေါ့နော်ဒီကစနစ်တကျဒီကနိုင်ငံသားဖြစ်ဖို့လွတ်လွတ်လပ်လပ်သွားခွင့်လာခွင့်ပေးဖို့နောက်ဒေတာဖွင့်ပြဖို့ပေါ့နော်ဆိုတော့ဆက်ဒါရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဥသာဒေါက်တာရန်လေးလေးနည်းနည်းဝေဖန်ပြပါဒီဒေတာတွေအတွက်ပေါ့နော်ဒီအစိုးရကိုဟိုနိုင်ငံတကာဒီလိုပြောတယ်အစိုးရကိုယ်တိုင်ခေါ်ထားတဲ့မစ္စတာကိုဖီအန်နာလည်းပြောတယ်ဒါရီကိုအတိုင်းတာပေါ့နော်ဘယ်လောက်ထိလုံနိုင်လဲလုံတဲ့တည်းဆိုတာလေးပြောပြပေးကျွန
်တော်တို့ဟိုဒေတာကန်ပြည်သူတွေနောက်ပြီးတော့ဒေတာကန်အရက်ဖက်အဖွဲ့အစည်းတွေနောက်ပြီးတော့အဲ့ဒီဒေတာကန်နိုင်ငံရေးခေါင်းဆောင်တွေရဲ့နော်ပါဝင်မှုနော်အဲ့ဒီပုံကိုယ်တွေနဲ့ထိတွေ့ဆက်ဆံမှုပါလေအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကမြင်တယ်အဲ့တော့အဲ့မှာဒေတာကန်တွေရဲ့ဟလာထောက်ခံမှုကိုမရဘူးဒေတာကန်တွေရဲ့ဟာဝိုင်းဝန်းကူညီမှုကိုမရဘူးဆိုရင်ဒီလုပ်ငန်းတွေကိုအကောင့်ထဲပို့တဲ့နေရာမှာเนาะအင်မတန်မှဟိုကြံ့ကြာမှုတွေဖြစ်လာနိုင်တယ်အခက်အခဲတွေဖြစ်လာနိုင်တယ်ဟိုဒေတာဆိုင်ရာအစိုးရတွေလွတ်တော်တွေဒါမကောက်ဘူးเนาะပြည်တော်စုအစိုးရအစိုးရရောเนาะပြည်တော်စုလွတ်တော်ကအလေးထားပြီးတော့ထိတွေ့ဆက်ဆံနိုင်မှုကလည်းအရေးကြီးတယ်လို့မြင်တယ်နောက်တစ်ချက်ကျွန်တော်မြင်မိတာကျွန်တော်တို့တိုင်းပြည်ရဲ့ဒီဒီမိုကရေစီအပြောင်းအလဲကြီးတစ်ခုလုံးနဲ့ဆက်ဆက်တယ်အဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ဒီအင်္ဂလိပ်လိုက်စားမှုပဲเนาะကျွန်တော်တို့ဒီပြဿနာတွေရဲ့ဟလာဒီပြဿနာတွေဒီလောက်ကြီးမားလာအောင်နော်တွန်းပို့တဲ့အကြောင်းရင်းဒီထဲမှာဒီအဂတိလိုက်စားမှုကအင်မတန်မှမြင်မာတယ်လို့ကျွန်တော်မြင်တယ်။နောက်အရေးကြီးတယ်လို့မြင်တယ်။အဲ့တော့တစ်ဖက်ကကျွန်တော်တို့လုပ်ငန်းတွေကိုကောင်တယ်ဖော်နေတဲ့ဒပိုင်နဲ့ထဲမှာပဲကျွန်တော်တို့အဂတိလိုက်စားမှုတွေကိုလည်းဟလာဟိုအပေါ်ကနေအောက်ပေါ်လေအစင်းစင်းတိုက်ချက်ထိန်ချောင်းစီယုံတင်းသွင်းအရေးယူနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ဗျ။ဟု
တ်ကဲ့ပါ။ဆိုတော့အခုလိုမျိုးပေါ့နော်နိုင်ငံတော်ဆိုတာဒီရခိုင်ပြည်နာကိုပြည်လည်ဖို့အဆိုပြီးတော့သူကဒီကမစ္စတာကိုဖီအန်လန်တို့ကိုဟိုအဖွဲ့ကိုဖွဲ့စည်းပြီးတော့ရခိုင်ရောပြည်နယ်ရဲ့အရေးကိုပေါ့နော်ဟိုဘာလို့ရင်ကောင်းလဲဆိုတော့အချံပေးကိုဖွဲ့တယ်ဒါပေမဲ့အဲ့လိုဖွဲ့တဲ့အချိန်တည်းမှာပဲဒီရခိုင်ကတော်တော်ဒီကပါတီကြီးတွေပေါ့နော်ပါတီကြီးတွေလက်မခံပါဘူးလက်မခံတဲ့နဲ့ဟိုပေါ့နော်ဒီအစိုးရဖွဲ့လို့တာဖွဲ့လိုက်တယ်သူတို့လုံးဝလက်မခံဘူးနောက်ပြီးတော့မစ္စတာကိုဖီအန်နန်တို့လာလဲပူပေါင်းဆောင်ရွက်တာတွေမရှိဘူးဆွေးနွေးတာတွေမရှိဘူးနောက်အဲ့လိုအနေထားပေါ့နော်ဒီအခုရခိုင်မှာဖြစ်တယ်ဆိုတော့ဒီပါတီကြီးတွေအနေနဲ့ပေါ့နော်ဒီဒေတာကန်နေမပိုင်ဒီဟာဘာမှလုပ်လို့မရဘူးဆိုတာကိုဟိုပေါ့နော်နားမလည်လို့လားဒါမှမဟုတ်သူတို့ဘာကြောင့်ပေါ့နော်ဒါမျိုးပုံစံမျိုးဖြစ်နေလဲဒီကဟိုလောက်ကခံရတာလွဲအောင်ဒီပါတီကြီးတွေနဲ့ဘာလုပ်တင်လဲပေါ့နော်ရခိုင်ဒီပြည်နယ်ထဲမှာရှိတဲ့ဟိုဒေတာကန်တွေပေါ့နော်အဲဥမော်ဆို
အဓိကတော့အဲ့ဒါအစိုးရဘက်ကလောက်အောင်ဖြစ်တယ်လို့ကျွန်တော်မြင်တယ်ဗျရခိုင်ပြဿနာဖြေရှင်းကြည့်ရခိုင်လူလူပါဝင်မှုလိုတယ်ခုနကဆရာရမျိုးသိန်းလည်းအဲ့ဒါတော်တော်အကျယ်ရှင်းသွားသူရခိုင်ဒေတာကန်တွေမပါဘူးဆိုရင်ဒီပြဿနာဖြေရှင်းကိုခက်တယ်အဲ့တော့ကိုဗီအနန်ကော်မရှင်မှာမပူပေါင်းတာပဲဖြစ်ဖြစ်ဟိုတော့ရသေးတော်မှာဖြစ်တဲ့ကိစ္စမျိုးတွေပဲဖြစ်ဖြစ်ဘာလို့ဒေတာကန်တွေကိုကျွန်တော်မစည်းရုံးတော့ဒေသခံကိုစားပြုတဲ့လူတွေပြဿနာဖြစ်ရှင်းနေတယ်မှာမထက်နိုင်ဘူး။အဲကျွန်တော်တို့ကဒါကြောင့်ပြောတာအစိုးရနဲ့လူညွန်ရေးဆိုင်ရာတာဝန်ရှိသူတွေမှာဒေသခံကိုစားပြုပါဖို့လိုတယ်ဒီပြဿနာဖြစ်ရှင်းတဲ့အခါ။
ဆိုတော့ဒီရခိုင်ပြည်နယ်အကြောင်းဒီဟိုပြောတဲ့နေရာမှာပေါ့နော်။ဟိုအဓိကလည်းဒီနေရာကအမတန်ဆင်းရဲနေတဲ့နေရာတွေမှာပါနေပါတယ်။ဆိုတော့ဒီကိစ္စကိုပေါ့နော်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီရခိုင်ဒေသမှာဘာတွေလုပ်တယ်လဲပေါ့နော်ဒီစီးပွားရေးအပေါ်ဝင်အလုပ်ကိုင်ဖန်တီးတာတွေပါပြီးပေါ့နော်ဒီအဲ့ဒါလေးပြည်လည်မှလည်းဟိုပေါ့နော်အစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့အကြံပေးရလူလည်းရှိပါတယ်။ဆိုတော့ဒေါက်တာရမင်းသိန်းဘယ်လိုမြင်ပါလဲဒါနဲ့ပတ်သက်လို့
ကျွန်တော်လည်းပဲဒီလာမိတော့ပေါ့လေရခိုင်ပြည်နယ်ကကျွန်တော်တို့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကကျွန်တော်တို့မြန်မာနိုင်ငံမှာဟိုဖွံ့ဖြိုးမှုနောက်ကျဆုံးပြည်နယ်တစ်ခုပေါ့လေအဲ့တော့တကယ်တမ်းပြောမယ်ဆိုရင်ရခိုင်ပြည်နယ်မှာလည်းပဲခုနပြောသလိုပေါ့ကျွန်တော်တို့ဟိုဖွံ့ဖြိုးတိုးတက်မှုအတွက်ကိုပေါ့လေအခွင့်အလမ်းတွေအများကြီးရှိတယ်။ဒါတိုးတော့လည်းပဲဒီအခွင့်အလမ်းတွေကိုဟိုအမိအရဆုပ်ကင်နိုင်တဲ့အပိုင်းနောက်ပြီးတော့ကျွန်တော်တို့ဖော်ဆောင်နိုင်တဲ့အပိုင်းမှာအဲကျွန်တော်အများအားဖြင့်ဟိုအားနည်းချက်တွေရှိနေတယ်လို့ကျွန်တော်ကတော့မြင်တယ်။အဲ့တော့တကယ်တမ်းကတော့ပြောမယ်ဆိုရင်အဲဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွင့်ခဲ့တဲ့ပေါ့လေနော်ကော်မတီတွေအရင်အစိုးရလက်ထက်မှာလည်းအဲရှိတယ်အများကြီးပဲအဲလက်ရှိအစိုးရလည်းပဲဖွင့်ထားတာကိုတွေ့ရတယ်ဒါပေမဲ့တကယ်တမ်းဒီကော်မတီတွေရဲ့လုပ်ငန်းဆောင်ရွက်မှုအပိုင်းမှာတော့ကျွန်တော်အများအားဖြင့်တော့ဟိုအားနည်းချက်တွေရှိနေတယ်လို့ကျွန်တော်မြင်တယ်အဲ့တော့တကယ်တမ်းကတော့ခုနပြောသလိုပဲအဲကျွန်တော်တို့ကဟိုအစိုးရအနေနဲ့ပေါ့သူ့ရဲ့လုပ်ငန်းတွေကိုဖော်ဆောင်တဲ့နေရာမှာဟိုဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့သူဘာလုပ်နေတယ်သူဘာလုပ်ဖို့စိတ်ကူးနေတယ်ဆိုတာကို အပြည့်သူတွေကိုတိအောင်အတိပေးနေဖို့လိုအပ်တယ်လို့မြင်တယ်ဟုတ
်ကဲ့
အဲ့ဒီအခါကျတော့အဲ့လာမှသာလေအစိုးရနဲ့ပြည်သူကြားမှာအပြန်အလှန်ပေါင်းကူးပြီးတော့ဟလာနားလည်မှုယုံကြည်မှုကိုတိဆောက်လာနိုင်မယ်လို့မြင်တယ်အဲ့ဒီလိုအစိုးရကပြည်သူတွေကိုချပြဖို့အပိုင်းမှာကျွန်တော်အများအားဖြင့်ဒါသတင်းမီဒီယာတွေဟလာသတင်းမီဒီယာတွေကိုထိထိရောက်ရောက်တုံးဖို့လိုအပ်တယ်နောက်လက်ရှိအခြေအနေမှာဆိုရင်ကျွန်တော်အမြင်ကဒါလူမှုကွန်ရက်စာမျက်နှာတွေအဒီစာမျက်နှာတွေရနေပြီးတော့ဟလာပြည်သူနဲ့အင်မတန်မှအလွယ်တကူဟလာမိနစ်ပိုင်းအတွင်း၊နာရီပိုင်းအတွင်းအထူးအတွက်ဆက်ဆံနိုင်တဲ့အနေအထားမျိုးတွေရှိတယ်။အဲ့တော့လက်ရှိအခြေအနေမှာဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ဗာဒီရခိုင်ပြည်နယ်မှာဆိုရင်လည်းဒါအစိုးရလွှတ်တော်တွေနောက်ဒီပြည်အောင်စုအဆင့်အစိုးရတွေလွှတ်တော်တွေကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုပွင့်လင်းမြင်သာစွာပေါ့လေ
။နော
်ချပြဖို့
ဟုတ်
ကဲ့။ဝင်လင်းနေတဲ့ပုံစံမျိုးတွေတွေ့နေရတယ်။အဲ့ဒီအခါကျတော့အဲ့ဒါတွေကြောင့်ပဲနော်ဒီရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်ရေးအပိုင်းမှာရောနောက်ပြီးတော့လက်ရှိဖြစ်နေတဲ့ပြည်ပခန့်တွေကိုဖြည့်ရှင်းတဲ့အပိုင်းမှာရောအောင်လေးစံချမှုတွေဇက်တိုက်ကိုဖြစ်နေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
။အခုဒီကနေ့နော်ဒီဝေရှင်းနေမှာပါဘောင်းနဲ့ဥမမောင်ဆိုတော့တကယ်ကြမ်းလို့ဆောင်းအောင်ရောင်းချင်တယ်။ဟုတ်ကဲ့။